အိန္ဒိယမြန်မာနယ်စပ်မြို့မိုရေအနီမှာဒုက္ခသည် 9,000 ဝန်းကျင်ကိုထားနိုင်တဲ့ယာယီစခန်းတစ်ခုကိုမဏိပူရပြည်နယ်အစိုးရကဖွင့်လှစ်ဖို့စီစဉ်နေတယ်လို့အိန္ဒိယအခြေဆိုင် IFP သတင်းဌာနကပြောပါတယ်။ပြည်နယ်ဝန်ကြီးတွေပါဝင်တဲ့ဆက်ကော်မတီတစ်ခုကိုပြည်နယ်ဝန်ကြီးချုပ် N. Biren Singh ကဖွဲ့စည်းပေးခဲ့ပြီးတဲ့နောက်ကော်မတီဝန်ကြီး3ယောက်ဖွဲ့ဟာမိုရေမြို့နီးကနေရာတွေကိုတွားရောက်ကြည့်ရှုခဲ့ကြပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းကစစ်အခြေအနေငြိမ်သွားတဲ့အခါဒုက္ခသည်တွေကိုပြန်ဖို့မှဖြစ်တယ်လို့အဖွဲ့ကောင်းဆောင်လတ်ပေါ်ဟော့ကစ်ကမီဒီယာတွေကိုပြောပါတယ်။မြန်မာဒုက္ခသည်တွေထဲမှာလွတ်တော်အမတ်တန်ချက်ဟော့ကစ်လည်းပါဝင်ပြီးစကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ PDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ပြအိန္ဒိယနယ်မြေပြင်မှာခိုးလုံလိုပါတယ်လို့မဏိပူရဝန်ကြီးများအဖွဲ့ကိုပြောခဲ့တယ်လို့သတင်းကဆိုပါတယ်။ဒုက္ခသည်တွေစီကကိုရေးဆိုင်ရာအချက်လက်တွေကိုယူထားပြီးဒုက္ခသည်မှတ်ပုံတွေကပြထုတ်ပေးထားမှာဖြစ်ပါတယ်။ချထားတဲ့စီကားတွေကိုလိုက်နာပြီးဒုက္ခသည်ဖြစ်အတိမပြုထားသူတွေကိုတော့စခန်းမှာခေါလုံခွင့်ပေးထားမှာဖြစ်တယ်လို့မဏိပူရဝန်ကြီးများအဖွဲ့ကောင်းဆောင်ကပြောပါတယ်။နေရေးထိုင်ရေးအတွက်အခြေခံလိုအပ်ချက်တွေကိုစခန်းမှာပေးထားမှာဖြစ်ပြီးမရှိမဖြစ်ပစ္စည်းတွေကိုပံ့ပိုးပေးမှာဖြစ်တယ်လို့မဏိပူရတာဝန်ရှိသူတွေကဆိုပါတယ်။လူကြိုးရေးဝန်ထမ်းတွေကိုလည်းချထားပေးပြီးစားမအေးစောက်ချောက်မှုဌာနကိုလည်းဖွင့်ထားပေးမှာဖြစ်ပါတယ်။